ကရင်ပြည်နယ်လှိုင်းဘွဲမြို့နယ်ကွန်းတော်ကျေးရွာမှာတည်ရှိတဲ့ခရီးရန်ဖျားရှိခိုးကျောင်းဝင်းထဲမှာမြန်ကြီးငူဆရာတော်နဲ့တပည့်တွေကဇေဒီတဲတဲ့လောက်ရဟာကရင်ပြည်နယ်တွင်းဘာသာပေါင်းစုံချစ်ကြည်ရင်းနှီးမှုကိုထိခိုက်စေတယ်လို့ဆိုပြီးအဲ့ဒီဒေသမှာရှိတဲ့ကရင်မျိုးသားစီယုံ KNU တာဝန်ရှိသူတွေကဖြေရှင်းမှုစ조사နေကြပါတယ်။မြန်ကြီးငူဆရာတော်အစီအစဉ်နဲ့ရဟန်းတာမန်နေတွေနောက်ပါကက်ပီးယာတွေလူငါးတွေအင်အားရာနဲ့ချီပြီးတော့ဧပြီလ23ရက်နေ့အပီဇေဒီကိုတိစောက်နေတာပါအခုတော့ KNU ပြည်ထရေးနဲ့သာသနာရေးဌာနကတာဝန်ရှိသူတွေဟာပြည်내အစိုးရနဲ့တွေ့ဆုံဖြေရှင်းမှုသွားနေပါပြီအပြည့်အစုံကိုတော့ထိုင်းချေဆိုင်သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်ရှင
်ဒီမိုကရေစီကရင်အကျိုးပြုတက်မတော် GKBA နဲ့တိုးတက်သောကရင်ဗုဒ္ဓဘာသာအမျိုးသားတက်မတော် GKBA နှစ်ဖွဲ့လုံးကိုထိဆက်ပြီးကရင်လက်နက်ကိုင်ဖွဲ့ရဲ့နာယကဆရာတော်ဖြစ်တင်မြောက်ခံနိုင်ရတဲ့မြန်ကြီးမှုဆရာတော်ဟာတခြားခရီးရန်ဘာသာဝင်တွေရဲ့ဖျားเจ้าဝင်တွေအတွင်းမှာဇေဒီတော်တစုကိုလူရင်အားသုံးပြီးတိစောက်နေတာပါဒီလိုရတဲ့ပတ်သက်လို့ကရင်မျိုးသားအစည်းအရုံး KNU ပြည်ထရေးနဲ့သာသနာရေးဌာနတွဲဖက်အတွင်းမှုမန်းမျိုးမြင့်ကအခုလိုပြောပြပါဗျာအ
ဲ့ဒီချင်းချင်းကျန်ဖျားချစ်ကိုเจ้าထဲမှာဟိုမြန်ကြီးဆရာတော်ဦးစည်းကနာနေပြီးတော့တစုံတရာကုကြီးကောင်းခံညနေရှင်နေခြင်းမရှိရဲနဲ့မမိတော့ပါဘောကျွန်တော်အဲ့ဒီခုံတော့ရာဖရာကျောင်းထဲမှာသူတို့ဝင်ပြီးတော့ဈေးကြီးတစုထည့်တယ်လေခြံစည်းလို့ပါတယ်ကိုရိုက်ချိုးပြီးတော့ဒီကလာဝင်ရောက်ပြီးတော့ဈေးကြီးထည့်တာပေါ့အဲ့ဒီအတင်းအမဈေးကြီးဝင်ရောက်ဝင်ဆောက်တဲ့အနေထားတွေပေါ့အဲ့လိုဖြစ်တော့ဒီကအဲ့ဒီဒီလနဲ့လားစိတ်မကောင်းကြဘောစိတ်မကောင်းကြလည်းလောလောဆယ်ကဒီမှလည်းဝင်ရောက်ဖြည့်ဆင်းပေးတာမရှိဘူးဒီဒီရည်နဲ့သာသနာရေးဌာနကဒီဌာနမူကတော့ဘယ်လိုဆိုအပ်လို့တော့ဒီနေ့ဖန်ကိုရှင်းသွားပြီးဖန်ကိုရှင်းသွားပြီးတော့ဒီဒီနယ်ဆူရအပါဝင်ဘာသာပေါင်းစုံချစ်ချီဒီအဖွဲ့ဒီနဲ့ဆိုတူနေပြည့်ဝဒီကိစ္စကိုသူတို့ဆွေးနွေးပြီးတော့ရှင်းသွားပြီးဒီနေ့ဖန်ကိုရှင်းသွားပြီ
းဒီပြည်နယ်အတွင်းမှာလူမျိုးဘာသာပေါင်းစုံချစ်ချီရေးဆွေးနွေးပွဲတွေမကြာခဏပြုလုပ်ခဲ့တာတွေလည်းရှိခဲ့ပြီးဒီလိုခရီးရန်ဘာသာဝင်တွေရဲ့ဖျားเจ้าဝင်အတွင်းမှာလူဝင်အားနဲ့အတင်းအကျပ်ဇီးရီတိစောက်မှုဟာထိလွယ်ရှလွယ်ဖြစ်နေတဲ့အချိန်ဖြစ်တာကြောင့်ဘာသာပေါင်းစုံညီညွတ်ရေးကိုထိခိုက်စေနိုင်တယ်လို့လည်းသူကဆက်ပြောပြပါဗျာ။အ
ဲ့ဒီဘာသာရေးကလူတွေကအခုသတို့ဒီဘာသာပေါင်းစုံရှိရင်းတဲ့စီးဝေးတွေလောက်ကြတဲ့အချိန်ကြီးနဲ့သူ့လိုဆွေးမွေးတွေလောက်ကြတဲ့အဲ့လိုလုပ်နေတဲ့ကြားတဲ့လူဖြစ်တာတော့မကောင်းပါဘူး။ကျွန်တော်ပြည်ပြည်အတွက်ပုံရိပ်နဲ့မကောင်းဘူး။ဒါတော့စကားတော့တကယ်မဖြစ်တဲ့အနေအထားပဲလေ။
ညာကြီးကိုဆရာတော်ဟာအရင်အစိုးရလက်ထက်တုန်းကလည်းကရင်ပြည်နယ်အတွင်းမှာခရီးရန်ဘာသာဝင်တွေပိုင်တဲ့နေရာမှာအခုလိုမျိုးအတင်းအကျပ်ဇီးရီတိစောက်မှုတွေကိုလုပ်ခဲ့တာပါအခုအစိုးရတစ်လက်ထက်မှာလည်းထက်မှန်လှုပ်ဆောင်လာတာဖြစ်လို့အစိုးရတစ်အနေနဲ့ဘလို့ဖြည့်ရှင်းပေးမလဲဆိုတာကိုဒေသခံတွေကမျှော်လင့်နေကြတယ်လို့လည်းပြောပါတယ်
မနေ့ကသမိုးကြီးကျွန်တော်တို့ကရင်ပြည်နယ်သံတမန်အနောက်ဘက်ခြမ်းပေါ့ဒီဇိုင်းတို့ရဲ့ရွာမှာလည်းအဲ့လိုပဲပေါ့ဒီဇိုင်းခရီးရန်မြစ်ချင်းအပြင်တော့ခရီးတော်ဝင်တော့ဝင်ပြီးတော့ဒီဒီနဲ့ပြန်ကြောင်းတစ်ဆောင်ဆောက်တဲ့အခြေချက်တွေလည်းရှိခဲ့တာပေါ့ဘယ်သူမှလည်းဟိုကြီးရပြည်ရပြည်ကျတဲ့အနေအထားမျိုးနဲ့ဖြစ်ရှိမိတာလည်းမရှိဘူးလေအဲ့ဒါမျိုးတွေလည်းမိမိကဖြစ်ခဲ့တယ်လေအရေးကြီးဝေးဖို့ပေါ့လေအရေးကြီးဖို့ဆိုတာတည်းအဲ့လိုတွေမဆက်မလုပ်ဖို့ဒီဖြစ်ရှိမှုတောင်းဆိုတာတည်းရှိရတာဒါပေမဲ့ဘယ်သူမှလည်းဟိုကြီးရကြီးရတဲ့ဖြစ်ရှိတဲ့မျိုးဖြစ်ပြီးတာမရှိဘူးလေအဲ့ဒါအရင်ဆိုရမယ့်ချက်ပေါ့ဒါပေမဲ့ဒီအစိုးရလက်ထက်မှာကျတော့အဲ့ဒီကိစ္စဘလို့ဖြည့်ဆင်းနေတာမသိသေးဘူး။ဘာလို့ဆိုတော့ဒီလက်ရှိအစိုးရကလည်းအများကဟိုအားကိုးယုံကြည်စိတ်ချတဲ့သဘောမျိုးနဲ့သူတို့သဘောထားတွေရှင်းကြတာရှိတယ်လေ။ဒီအစိုးရလက်ထက်မှာကောင်းမွန်တဲ့ရလာတစ်ခုခုတော့သူတို့ဦးမြင်ဖြည့်ဆင်းနေမယ်လို့တော့ဒီကကံကြီးကတော့အဲ့လိုပဲသူတို့မျောလင့်ကြတော့မှာ
။ဧပြီလ23ရက်နေ့ကတော့ဇီးရီတော်ကိုတိဆောက်ပြီးညရင်းချင်းထီးတင်တာမျိုးတွေလုပ်ခဲ့တာတွေကြောင့်ဒေသခံခရီးရန်ဘာသာဝင်တွေကတာမကဗုဒ္ဓဘာသာဝင်တွေကပါစိတ်မသက်မသာဖြစ်နေကြရပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကရင်ပြည်နယ်အစိုးရဘက်ကတော့ဆက်သွယ်လို့မရသေးပါဘူးကရင်ပြည်နယ်ဝန်ကြီးချုပ်ကတော့နိုင်ငံသားခရီးစဉ်တစ်ခုတွားရောက်နေခြင်းလည်းဖြစ်ပါတယ်ဒီကိစ္စအပေါ်မှာအရင်အစိုးရတုန်းကလည်းတာဝန်ရှိခဲ့တဲ့လက်ရှိအစိုးရတစ်ကသာသနာရေးဝန်ကြီးအနေနဲ့ဘလို့ကိုက်တွယ်ဖြည့်ရှင်းမလဲဆိုတာကိုလည်းဒေသခံတွေကမေးခွန်းထုတ်နေကြတာပါဒီလိုလုပ်ရတဲ့ကြောင့်လူမျိုးရေးဘာသာရေးဖိလွယ်ရှလွယ်ဖြစ်ခဲ့ပြီးပဋိပက္ခတွေဖြစ်ခဲ့တဲ့မြန်မာနိုင်ငံတွင်းမှာနောက်ထပ်ဘာသာရေးရနှစ်ဖက်တင်းမာမှုတွေဖြစ်လာမှာကိုလည်းစိုးရိမ်လာကြောင်း KNU ကရင်မျိုးသားအစည်းအရုံးရဲ့ပြည်ထောင်စုနဲ့သာသနာရေးဌာနတာဝန်ခံကိုယ်တိုင်တွားရောက်ဖြေရှင်းဖို့အတွက်ဖန်အမျိုးကိုခရီးထွက်ခွာနေပြီဖြစ်ကြောင်း KNU ဘက်ကပြောဆိုခဲ့ပါတယ်ရှင်